ိုင်းမြန်နဲ့ယူကရိန်းတောင်ပိုင်းကခါဆန်ဒေသကိုဆက်ထားတဲ့ကွန်ဟာဒရာကိုယူကရိန်းတပ်ဖွဲ့တွေကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကလည်းယူကရိန်းနောက်ပိုင်းကိုဒရုန်းတွေဒုံးကျည်တွေနဲ့တနင်္ဂနွေနေ့ကဆက်ကဆက်ခါတိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်ကြတဲ့အတွက်လူ6ယောက်သေဆုံးခဲ့ပြီးတခြားလူ4ယောက်လည်းဒဏ်ရာရရှိခဲ့ကြပါတယ်အခုလိုမြေပြင်တိုက်ခိုက်မှုတွေကြောင့်ယူကရိန်းတောင်ပိုင်းရုရှားတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ပြီးယူကရိန်းရဲ့တပ်များထိုးစစ်ကိုအထောက်အကူပြုနေပါတယ်ရုရှားမှာတော့မော်စကိုမြို့တောင်ပိုင်းမှာဒရုန်းတစ်စီးကိုတနင်္ဂနွေနေ့ကပစ်ချခဲ့တယ်လို့မော်စကိုမြို့တော်ဝန်ကပြောပါတယ်။အဲ့ဒီတနေ့တည်းမှာပဲမော်စကိုကဗီနီကိုဗိုလေစိတ်ကလေရင်ခီးစင်တွေကိုရပ်ခဲ့ရပါတယ်။ရုရှားကဒရုန်းနဲ့ဒုံးကျည်ပေါင်း80တိုက်ခိုက်ခဲ့ပြီးအဲ့ဒီထက်ကရုရှားရဲ့အနည်းဆုံးဒုံးကျည်10စင်းကိုယူကရိန်းဒေသကာကွယ်တပ်ဖွဲ့တွေကပစ်ချခဲ့တယ်လို့ယူကရိန်းကပြောပါတယ်။စနေနေ့တုန်းကတော့ခါခစ်ဒေသကိုကူပီယာနက်စ်မြို့သွေးတူပံကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံဂျေဒါမှာလုပ်နေတဲ့ဆွေးနွေးပွဲကအကျိုးများတယ်လို့ယူကရိန်းသမ္မတရုပ်အကြီးကဲအန်ဒီရမက်ကဒီအချိန်မှာပဲပြောလိုက်ပါတယ်ဒီစီဝဲကယူကရိန်းနောက်ကကမ္ဘာတောင်ပိုင်းနိုင်ငံတွေကဝိုင်းရံပေးဖို့လှုပ်တာဖြစ်တယ်လို့ရုရှားကဆိုပါတယ်ဒီစီနီအစည်းအဝေးမှာ BRICS လို့အင်္ဂလိပ်လိုအတူတူသိကြတဲ့ Brazil India တရုတ်နဲ့တောင်အာဖရိကနိုင်ငံတွေလည်းတက်ရောက်ကြပေမဲ့ BRICS အဖွဲ့ဝင်ဖြစ်တဲ့ရုရှားကတော့မတက်ရောက်ခဲ့ပါဘူး